ဒီနေ့မိတ်ဆွေတို့အားတစ်ခါကကဘာပေါ်မှာနေသွားသောသူတော်ကောင်းတစ်ယောက်အကြောင်းကိုပြောချင်ပါတယ်။ထိုပုဂ္ဂိုလ်ဟာဘယ်သောအခါမျှမကောင်းသောစကားကိုမပြော၊မှုတာမတုံ၊မှန်တာကိုသာပြောတတ်ပါတယ်။သူတွင်တင်ဆုံးမသောစကားများကိုလူများနားထောင်ကျင်ကြပါတယ်။ဒီပုဂ္ဂိုလ်မှာတကောအာနိသင်ရှိတယ်။မျက်စိကန်းသောသူ၏မျက်စိကိုလက်နဲ့တို့ခြင်းအဖြစ်မျက်စိမြင်လာစေတယ်။နူနာဆွဲသောလူ10ယောက်ရဲ့ယောဂါကိုတဂရိပျောက်ကင်းစေပါတယ်။လူတို့ယောဂါကိုပျောက်အောင်လုပ်ခြင်းဟာသူ့အဖို့မခဲရင်ပါဘူး။တည်၍မသာချဖို့ထမ်းသွားသောသူငယ်တယောက်ရဲ့မိခင်ဟာမိမိသားတည်လို့ယူကျုံးမရမသာနောက်ငိုကြွေးပြီးလိုက်နေတာကိုထိုပုဂ္ဂိုလ်ဟာတနေသောအခါတွေ့တဲ့အတွက်တနာကယူနာတက်ပြီးမသာကိုရက်စေပါတယ်။တည်နေတဲ့သူငယ်ကိုအသက်သွင်းပြီးသူဤမိခင်လက်သို့အပ်လိုက်ပါတယ်ထူဆန်းအံ့ဩဝဲကောင်းတဲ့အမှုအရာများကိုပြုတဲ့အတွက်မြင်သောသူများဝမ်းသာကြပါတယ်ဤသူတော်ကောင်းပုဂ္ဂိုလ်ဒီဘယ်သူလဲသူ့ကိုမတမာတဲ့လူတွေအလွန်မုန်း၍မနာလိုကယုံမင်းရှိသူဖမ်းသွားပြီးမတရားလိမ်လည်ဆွတ်ဆွဲကြတယ်သူ့ကိုတတွေးနဲ့ထွေးကြရိုက်ပုတ်ကြတယ်နောက်သူ့ကိုခေါ်သွားပြီးလက်ဝါးကတိုင်မှာရိုက်ထားကြတယ်ဤပုဂ္ဂိုလ်မှာတကူအာနိသင်ရှိတော်လည်းပင်မတမာသူတို့လက်မှလွတ်အောင်မကြံစီပါ။ဘာကြောင့်လဲဆိုတော့သူဟာအပြည့်ဒုစရိတ်သားဖြစ်သောလူတော်ဝါတို့ကိုငရဲမှကဲနှုတ်ရန်အသေးခန့်ချင်းဖြင့်ကိုကိုပူဇော်ပါတယ်။မသေးမီသူကဖျားသခင်ထံသူ့ကိုတတ်သောသူတို့အတွက်တောင်းပန်တော်မူပါတယ်။ကိုတော်ဖျားသူတို့ဤအပြည့်ကိုလွတ်တော်မူပါသူတို့ဒီကိုပြူသောအမှုကိုမတိကြပါ။မိမိကိုတတ်သောသူတို့ကိုအပြည့်မပေးရအောင်ကိုယ်တော်တောင်းပန်တော်မူပါတယ်။ထိုသူတော်ကောင်းဟာသေ၍သူရဲ့အလောင်းကိုမြုပ်နှံထားတော်လေ။သုံးရက်ကြာတော့သေယာမထလာပါတယ်။ကိုတော်ဟာသေယာမထမြောက်ပြီးနောက်သူဤတပည့်များနှင့်သွာလာနေထိုင်စားတော့သေးတယ်။ကိုတော်သည်ခမည်းတော်ရှိရာကောင်းခင်ပုံတို့မပြတ်မီမှာခဲ့သည်မှာငါဟောပြောဆုံးမသောဩဝါဒများကိုအခြားသောလူများသိအောင်ကဘာအရရတ်တို့သွား၍ဟောပြောပါငါဩဝါဒကိုနားထောင်၍ငါကိုယုံကြည်သောသူတို့၏ဒုစရိုက်အပြစ်ကိုဖြေလွတ်၍သူတို့ကိုဖြူစင်သောစိတ်ငါပေးမည်ငါသည်လူသူဝါတို့အတွေ့အသက်ကိုပူဇော်ခဲ့သည်ငါကိုယုံကြည်သောသူတို့ကိုငါနှင့်အတူနေဖို့ကောင်းကင်ဒုက္ခချမ်းသာပုံကိုဝင်စေမည်ယခုပြောမယ့်ပုဂ္ဂိုလ်ဟာဖျားသခင်သားတော်ယေရှုသခင်ဖြစ်ပါတယ်ဖျားသခင်ဒီဤကဘာလောကကြီးကိုဖန်ဆင်းသောနံဝိညာဉ်ဖြစ်တယ်။ကိုတော်ဖျားဒီအပြည့်ဒုစရိုက်သားတို့ကိုတနာခယူနာရှိသဖြင့်သားတော်ယေရှုသခင်ကိုဤမြေကြီးပေါ်သို့စေလွတ်ခဲ့တယ်။သားတော်ယေရှုသခင်ကိုယုံကြည်သူတို့သည်တည်လွန်တဲ့အခါသူတို့ဤဝိညာဉ်ဟာဖျားသခင်ရှိရာကောင်းကင်ဘုံမှာနေရလိမ့်မယ်။ထိုသခင်ကိုယုံကြည်ကိုးစားပါ။